နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်စုကြည်ရဲ့စက်တမလ10ရက်နေ့မှာစတင်ခဲ့တဲ့ဗြိတိန်နဲ့အမေရိကန်နိုင်ငံတွေကိုတွားရောက်ခဲ့တဲ့နှစ်ပတ်ကြာခေတ်စဉ်ကပြီးဆုံးသွားပြီဖြစ်ပြီးတနင်္ဂနွေနေ့ညပိုင်းမှာပဲရန်ကုန်ကိုပြန်ပြီးရောက်လာပြီဖြစ်ပါတယ်။ဗြိတိန်မှာဝန်ကြီးချုပ်ထရီဆာမေးနဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားဆက်ဆံရေးတိုးမြှင့်သွားဖို့ဆွေးနွေးခဲ့တယ်လို့လန်ဒန်မြို့မြန်မာတန်ရုံမှာဥရောပဒေသအရှေ့လေဘန်နဲ့အာဖရိကဒေသတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာတန်မကြီး12ဦးနဲ့တွေ့ဆုံပြီးအဝေးရောက်မြန်မာနိုင်ငံသားတွေကိုဆောင်ရှောက်ဖို့မှာကြားခဲ့ပါတယ်။ဗြိတိန်ကနေတဆက်တည်းတွားရောက်တဲ့အမေရိကန်ခေတ်စဉ်ကိုတော့အမေရိကန်သမ္မတဘရက်အိုဘားမားကဖိတ်ကြားခဲ့တာဖြစ်ပြီးသမ္မတနဲ့ဒေါက်ဆန်စုကြည်တို့တင်ပြတော်မှာတွေ့ဆုံပြီးမှာပဲမြန်မာနိုင်ငံပေါ်မှာချက်မှတ်ထားတဲ့စီးပွားရေးဒဏ်ခတ်မှုတွေကိုဖယ်ရှားပြဖို့ပြင်ဆင်နေပြီလို့သမ္မတအိုဘားမားကကြေညာလိုက်ပါတယ်ဝါရှင်တန်ဒီစီမှာရှိနေတဲ့အမေရိကန်လွှတ်တော်ခေါင်းဆောင်တွေနဲ့တွေ့ဆုံပြီးမြန်မာဒီမိုကရေစီရေးအတွက်မပြီးဆုံးတဲ့ပြုပြင်ပြောင်းလဲရေးမှာဆက်လက်ကူညီဖို့တိုက်တွန်းခဲ့တယ်လို့အမေရိကန်အာဆီယံစီးပွားရေးလုပ်ငန်းရှင်များအသင်းကတီးခဲတဲ့ညစာစာပွဲမှာလည်းဒေါက်ဆန်ဆူဂျီကမြန်မာနိုင်ငံရဲ့ပွင့်လင်းလာတဲ့စီးပွားရေးမူဝါဒနဲ့ရင်းနှီးမြှုပ်နှံနိုင်တဲ့အခွင့်အလမ်းတွေကိုရှင်းလင်းဆွေးနွေးပါတယ်ဒေါက်ဆန်ဆူဂျီကနယူးယောက်မှာကျင်းပတဲ့87ကျင်းမြောက်ကုလသမဂ္ဂထရီနီလာဂန်ကိုတက်ရောက်ပြီးမြန်မာနိုင်ငံဆိုင်ရာထရီမူဝါဒရေးအမိန့်ခွန်းချက်ကိုပြောပါတယ်။ဒါအပြင်နျူကလ িয়ার လက်နက်စမ်းသပ်ဖောက်ကွဲမှုအလုံးစုံတားဆီးပိတ်ပင်ရေးစာချုပ်မှာမြန်မာနိုင်ငံအနေနဲ့အတူပြုပါဝင်တဲ့စာချုပ်တော်ကိုပေးအပ်ပါတယ်။နယူးယောက်မှာရှိစဉ် UNESCO ညွှန်ချုပ်၊ဒိမဝန်ကြီးချုပ်၊မက္ကဆီကိုသမ္မတ၊ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်OIC အတွင်းရေးမှူးချုပ်နဲ့တိကျစီတွေ့ဆုံတယ်လို့မြန်မာကိုယ်စားလှယ်ဖွင့်တယ်လည်းတွေ့ပါတယ်။ဒါအပြင်ကမ္ဘာစီးပွားရေးဖိုရမ်အကြီးအကဲ Professor Klaus Schwab နဲ့Open Society ဖွဲ့တည်ထောင်သူ Mr. George Soros ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီး Zaid al-Hussein တို့နဲ့လည်းတရားတွေ့ဆုံပါတယ်ဒေါက်ဆန်ဆူဂျီက Harvard တက်သူ Harvard Foundation ကချီးမြှင့်တဲ့2016လူသားချင်းစာနာမှုဆိုင်ရာဆုကိုဒီခေတ်ဆင်မှာလက်ခံရယူခဲ့တယ်လို့ Academy of Achievement အဖွဲ့ကချီးမြှင့်တဲ့ Academy's Golden Plate Award ကိုလည်း New York စာကြည့်တိုင်းမှာတက်ရောက်လက်ခံခဲ့ပါတယ်